သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သရရှင်များရှင်ဩစတြေးလျနိုင်ငံမှာအခုအချိန်ဟာဆောင်းဥရာသီဖြစ်ပြီးမကြာခင်ဆောင်းဥရာသီရောက်လာတော့မှာဖြစ်ပါတယ်အေးဒါတွေနဲ့အတူတုတ်ကွေးယောဂါလည်းအဖြစ်များလေးရှိတဲ့အတွေ့တုတ်ကွေးယောဂါကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းလေးရှိပါတယ်ဩစတြေးလျနိုင်ငံမှာဒီနှစ် sales တွေကိုအခြေခံပြီးဖော်ဆထားတဲ့တုတ်ကွေးယောဂါကာကွယ်ဆေးအသစ်ကိုစတင်ထိုးပြီးတော့မှာဖြစ်ပါတယ်တကယ်တော့အဲ့ဒီတုတ်ကွေးကာကွယ်ဆေးအမျိုးအစားဟာပုတ်ကလစ်ကဈေးကွက်မှာ2021ခုနှစ်ကတည်းကရရှိနိုင်ပေမဲ့လည်းဩစတြေးလျနိုင်ငံကအများပြည်သူသုံးကျန်းမာရေးစနစ်မှာဒီနှစ်မှာစတင်အသုံးပြုမှာဖြစ်ပါတယ်။အဲဒီကာကွယ်ဆေးဟာအခုလောလောဆယ်ကမ္ဘာတလွှားမှာပြန့်နှံ့နေတဲ့တုတ်ကွေးယောဂအမျိုးအစားကိုကာကွယ်ကုသနိုင်ဖို့အနည်းအဆဆုံးကာကွယ်ဆေးတစ်ခုဖြစ်တယ်လို့လည်းပညာရှင်တွေကပြောပါတယ်။
So welcome to the clinic today. I just need to find out a little bit more about you. So I just need to know, firstly...
အရင်နေ့တုန်းကဆိုရင်စစ်နေတက်ကလူကဆေးခန်းမှာတုတ်ကွေးယောဂါကာကွယ်ဆေးထိုးကြမဲ့လူတွေနဲ့ပြည့်နေနေခဲ့ပါတယ်။အရင်နေ့တုန်းကဩစတြေးလျနိုင်ငံမှာလူပေါင်း3သိန်းနီးပါတုတ်ကွေးယောဂါကူးစက်ခံရပြီးအနည်းဆုံးလူ390သေဆုံးခဲ့ကြရပါတယ်။အဲဒီလိုအခြေအနေကြောင့်ဒီနေ့မှလည်းဩစတြေးလျနိုင်ငံက GP ဆရာဝန်တွေကနေတုတ်ကွေးရာသီအတွက်အစဉ်သင့်ဖြစ်အောင်ပြင်ဆင်နေကြပြီဖြစ်ပါတယ်။ကျန်းမာရေးဌာနကလူတွေကသာတုတ်ကွေးယောဂါအတွက်ပြင်ဆင်နေကြရုံသာမကကင်ဘရာမြို့ကလွှတ်တော်အတွင်းမှာလည်းပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်။အများပြည်သူကိုထိုးပေးမဲ့တုတ်ကွေးယောဂါကာကွယ်ဆေးအသစ်ကိုလွှတ်တော်ထဲကလွှတ်တော်အမတ်တချို့တွေထိုးနေကြပြီးအဲ့ဒီအထက်မှာကျမရေးဝန်ကြီးမတ်ဘတ်လာကလည်းပါဝင်ပါတယ်။ဩစတြေးလျနိုင်ငံမှာအများပြည်သူအတွက်ထိုးပေးဖို့စီစဉ်ထားတဲ့တုတ်ကွေးယောဂါကာကွယ်ဆေးအသစ်ကတော့ Flucelvax Quad ဖြစ်ပါတယ် Flucelvax Quad ဟာ cells ကိုအခြေခံပြီးထုတ်လုပ်ထားတဲ့တုတ်ကွေးယောဂါကာကွယ်ဆေးဖြစ်ပြီးတော့ Australia နိုင်ငံမှာထိုးပေးတဲ့ကာကွယ်ဆေးတွေကိုအတိအမှပြုမပုံတင်ပေးတဲ့ National Immunization Program NIP ရဲ့စည်ရင်းထဲအဲ့ဒီဆေးကိုပထမဆုံးအကြိမ်ထည့်သွင်းလိုက်တာဖြစ်ပါတယ်ကူးစက်ယောဂပညာရှင်ဒေါက်တာရောဘတ်ဘွိုင်းရဲ့အဆိုအရအဲ့ဒီဆေးဟာအရင်တုန်းကအသုံးပြုတဲ့ဆေးတွေနဲ့မတူဘူးလို့အခုလိုရှင်းပြပါဗ
ျ This vaccine is cell based. That means it's grown in cells that are mammalian and not grown in eggs where you can get mutation. The problem with mutation is that the flu virus can become less well matched with what was recommended to go in the vaccine by the WHO.
ဆိုလိုတာကတော့နိုတိုက်တတော်ရီရဲ့ sales ထဲမှာကြီးထွားလာတာဖြစ်ပြီးအရင်တုန်းကလိုကျဲ့ဥထဲကြီးပြီးတတိပြောင်းလဲမှုဖြစ်စေတာမျိုးမဟုတ်ပါဘူးတုတ်ကွေး virus မှာတတိပြောင်းလဲမှုဖြစ်ခြင်းရဲ့ပြဿနာကကမ္ဘာ့ကျန်းမာရေးအဖွဲ့ကနေလူတွေထိုးသင့်တယ်လို့သတ်မှတ်ပေးထားတဲ့ကာကွယ်ဆေးနဲ့ကိုက်ညင်မှုနည်းပါးလာရခြင်းဖြစ်တယ်လို့ရှင်းပြခဲ့ပါတယ်ဒေါက်တာဘွိုင်းရဲ့အဆိုအရ sales ကိုအခြေခံထားတဲ့ကာကွယ်ဆေးအသစ်ကိုလူတိုင်းကအဖိုးအခအနည်းငယ်ပေးပြီးထိုးနိုင်မှာဖြစ်ပေမဲ့တုတ်ကွေးယောဂါတန်ပိုခံစားရနိုင်တဲ့ယောဂါအခန့်ရှိသူတွေတဲ့ကြီးအစရှိတဲ့လူတွေကတော့အခမဲ့ရနိုင်မယ်လို့ပြောပါတယ်
There are three important groups who can get the Flucelvax Quad vaccine under the National Immunization Program. The three groups are pregnant women and anyone between the age of 5 and 64 who is of Aboriginal or Torres Strait Islander descent, or people between the ages of 5 and 64 with eligible coexisting medical problems. If you're not eligible for this flu vaccine under the NIP, you can access it as a private prescription through your GP.
Flucelvax Quad ကိုရရှိဖို့အရေးကြီးတဲ့လူအုပ်စု၃ခုရှိပါတယ်။အဲဒီလူတွေကတော့ကိုယ်ဝန်တဲ့အမျိုးသမီးတွေ အသက်5နှစ်ကနေ64နှစ်အကြားမှရှိတဲ့ဌာနေတိုင်းသား Aboriginal နဲ့ Torres Strait Islander တွေဒါမှမဟုတ်အသက်5နှစ်ကနေ64နှစ်အတွင်းမှရှိတဲ့ယောဂအခန်းရှိသူတွေပါဝင်ပါတယ် NIP အစီအစဉ်ကသတ်မှတ်ထားတဲ့လူအုပ်စုထဲမှာမိမိအနေနဲ့မပါဝင်ရင်လဲမိမိရဲ့ GP ဒါမှမဟုတ် Pharmacy စီမှာအဖို့အခအနေငယ်ပေးပြီးထိုးနိုင်တယ်လို့ရှင်းပြသွားပါတယ်အရေးအကြီးဆုံးကတော့ကာကွယ်ဆေးထိုးဖို့ပဲဖြစ်တယ်လို့ရှင်းပြပါရစေ။ Cordra Cold and Flu Forecast ရဲ့ခန့်မှန်းချက်အရ Australia နိုင်ငံရဲ့ဒီနှစ်အေးမီယောဂါနဲ့တုတ်ကွေယောဂါဟာအဆိုးဝါးဆုံးတဲ့ပါဝင်မယ်လို့ခန့်မှန်းနေကြပါရစေ။တုတ်ကွေယောဂါကြောင့်ကျန်းမာရေးစနစ်မှာဝန်ပိမှုတွေဖြစ်စေနိုင်တယ်လို့လည်း Medibank အဖွဲ့ရဲ့ကျန်းမာရေးအရာရှိချုပ် Chris Robinson ကပြောပါရစေ။တုတ်ကွေးယောဂါကဆောင်းရာသီမှာအများဆုံးကူးစက်တတ်ပေမဲ့အခုကတည်းကတုတ်ကွေးယောဂါတွေစတင်ကူးစက်ခံနေကြရပြီလို့လည်းသူက Channel 9ကိုပြောသွားခဲ့ပါတယ
် In humans there's really three types of flu that we would worry about A, B and C. However, what we see of primary concern for humans is A and B. At the moment we're seeing A circulating at about 60%
လူသားတွေအနေနဲ့စိုးရိမ်ရတဲ့တုတ်ကွေး၃မျိုးရှိပြီးအဲ့ဒါတွေကတော့ A B နဲ့ C တို့ဖြစ်ကြပါတယ်ဒါပေမဲ့လူသားတွေအတွက်အဓိကစိုးရိမ်ရတာက A နဲ့ B အမျိုးအစားဖြစ်ပြီးလောလောဆယ်ကူးစက်မှုဖြစ်နေတဲ့တုတ်ကွေးယောဂါ60ရာခိုင်နှုန်းဟာ A အမျိုးအစားဖြစ်ပြီး40ရာခိုင်နှုန်းကတော့ B အမျိုးအစားတွေဖြစ်တယ်လို့ပြောသွားခဲ့ပါတယ်အာနာပိုင်းတွေကကာကွယ်ဆေးတွေကိုဩစတြေးလျနိုင်ငံတစ်လွှားကဆေးခန်းတွေကိုပို့ဆောင်နေပြီဖြစ်ပါတယ်။ဒါပေမဲ့လိုအပ်တဲ့လူဦးရေတွေကာကွယ်ဆေးမထိုးကြမှာကိုလည်းစူးရင်နေကြစီဖြစ်ပါတယ်။2023ခုနှစ်ကစီးရင်အင်းတွေအရအသက်5နှစ်နဲ့64နှစ်အကြားလူဦးရေ25ရာခိုင်နှုန်းလောက်ကသာတုတ်ကွေးယောဂါကာကွယ်ဆေးကိုထိုးကြတဲ့အကြောင်းဖော်ပြထားပါတယ်။Queensland ပြည်နယ်ရဲ့ကျန်းမာရေးအရာရှိချုပ် Dr. John Jarrett ကကာကွယ်ဆေးထိုးတဲ့နှုန်းကဒီထက်မကများပြားဖို့လိုအပ်တယ်လို့ပြောသွားခဲ့ပါတယ်
။ The most important action that Queenslanders can take now that we have moved to amber is to make sure that you are up to date with your vaccination.
Queensland ပြည်နယ်အတွင်းကပြည်သူပြည်သားတွေအနေနဲ့အရေးအကြီးဆုံးလုပ်ရမှာကတော့ထိုးတဲ့ကာကွယ်ဆေးတွေကိုထိုးခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုလုပ်ဖို့ကအရေးအကြီးဆုံးပဲလို့ပြောဆိုသွားတဲ့အကြောင်းရေးထားတဲ့ Deborah Groger ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။sbs.com.au/bemis ဖြစ်ပါရဲ့ရှင
်ဒါမျိုးသတင်းဆောင်းပါးရေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ